မင်္ဂလာပေါင်းနဲ့ပြည်စုံနဲ့ညနေခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်မတ်လ1ရက်နေ့ကြာသပတေးနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချက်မြင့်ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။ကျွန်တော်အောင်လင်းဟုပါ။ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဖလော်ရီဒါပြည်နယ်ထက်တန်းကျောင်းပြစ်ခတ်မှုဖြစ်ခဲ့ပြီးနောက်မှာပဲအမေရိကန်ကအဓိကလက်လီအယောင်ဆိုင်ကြီးနှစ်ဆိုင်ကတနက်ရောင်းချတဲ့မူဝါဒတွေကိုပြင်ဆင်လိုက်ပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုအကဲကတ်ဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်တောက်တွင်းရေးမှူးချုပ်ဘင်္ဂလားဒေ့ရှ်ကိုမနက်ဖြန်သွားရောက်မှာပါ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့သူချင်းညာပေးသွားမှာပါ
။ကောင်းပါပြီရှင်။အမေရိကန်တို့ရဲ့စံတန်ဖိုးတစ်ခုဖြစ်တဲ့လွတ်လပ်စွာကိုယ်ခွင့်ယုံကြည်ခွင့်ဟာကဘာတလွားဘလောက်ပေါက်မြောက်နေပါပြီလဲ။နောက်အချမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာစောင့်ကြည့်တားဆီးဖို့ကုလသမဂ္ဂမှာငွေလိုနေတယ်ဆိုတဲ့အကြောင်းနဲ့သတင်းပေးပို့ချက်တစ်ခုမှာတော့စစ်တွေကဘုံခွဲမှုနဲ့ဆက်ဆက်ပြီးတော့အဖမ်းဆီးအခြေအနေတွေကိုလည်းကြားကြရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကထိတ်တန့်ရောက်သတင်းတွေကိုပြောပြပေးကြပါဦးရှင်။
ဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းမှာပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မှာပဲအမေရိကန်ပြည်ထောင်စုကအဓိကလက်လီအယောင်ဆိုင်ကြီးနှစ်ဆိုင်ဟာတနက်ရောင်းချတဲ့မူဝါဒတွေကိုပြင်ဆင်လိုက်ပါတယ်။ထက်တန်းကျောင်းမှာပြစ်ခတ်မှုကျူးလွန်သူဖြစ်အေးအေးယူခံထားရတဲ့ Nicholas Cruz ကတော့ AR-15 တက်ခတ်ရေးသုံး rifle ကိုအသုံးပြုခဲ့တာပါ။အမေရိကန်မှာအကြီးဆုံးလက်လီဆိုင်ဖြစ်တဲ့ Walmart ကတော့တနက်နဲ့ကြီးစံဝယ်ယူခွင့်ရှိသူအသက်ကန့်သတ်ချက်ကို22နှစ်အထိတိုးမြှင့်လိုက်ပါတယ်။တက်ခတ်ရေးသုံးတနက်ပုံစံပစ္စည်းတွေအယုတ်တွေကိုလည်း website ပေါ်ကနေဖယ်ရှားခဲ့တာပါ။ Walmart ကုမ္ပဏီဟာတက်ခတ်ရေးသုံးတနက်တွေရောင်းချမှုကို2015ခုနှစ်ကတည်းကရပ်ဆိုင်ထားခဲ့တာဖြစ်ပြီးပြောင်းထုတ်တနက်တွေကိုလည်းအလစကာပြည်နယ်မှာသာရောင်းချနေတာဖြစ်ပါတယ်။အမေရိကန်အားကစားပစ္စည်းကုမ္ပဏီ Dick's ကလည်းတက်ခတ်ရေးသုံး rifle တွေရောင်းချမှုရပ်ဆိုင်လိုက်တယ်လို့အသက်22နှစ်အောင်တနက်မရောင်းမှုကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကကြေညာခဲ့တာပါ။ဖလော်ရီဒါပြည်နယ်ပါကလန်မြို့က Marjorie Stoneman Douglas ထက်တန်းကျောင်းမှာလူ18ယောက်သေဆုံးတဲ့ပြစ်ခတ်မှုနောက်ပိုင်းလူလူသဘောထားစစ်တမ်းတွေထဲမှာတော့တနက်ကင်ဆောင်ခွင့်ဥပဒေကိုတင်းချက်ဖို့လူလားသူတွေတိုးလာတာတွေ့နေရပါတယ်။ဒါမှမဟုတ်တနက်လက်လီအယောင်ဆိုင်လုပ်ငန်းရှင်တွေကတော့တက်ခဲရေးသုံးတနက်တွေကိုတားမြစ်လိုက်ရုံနဲ့စာသင်ကျောင်းတွေပုံမလုံးချုံနိုင်မှမလားဆိုပြီးမေးခွန်းထုတ်နေကြတာပါ။အမေရိကန်မှာနိုင်ငံရေးအရာဟောစာကြီးမားတဲ့အမျိုးသားရိုင်ဖယ်အသင်း NRA ကတော့တနက်ကင်ဆောင်ခွင့်ထိချုံမဲ့ဘလို့ဥပဒေမျိုးကိုမဆိုလက်မခံနိုင်ကြောင်းပြောဆိုထားပါတယ်။လွတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဖလော်ရီဒါထက်တန်းကျောင်းပြစ်ခတ်မှုပြီးကွန်ဂရက်ဆုတော်ကနောက်ဆက်တွဲဆောင်ရွက်မယ့်ကိစ္စတွေရှိနေပြီး NRA အပေါ်မှာအစိုးရလုံနေတဲ့အကြောင်းလွတ်တော်အမတ်တွေကိုဝေဖန်ခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆွေအဖွဲ့နဲ့ရုရှားတို့ပူးပေါင်းကြံစည်နိုင်ခြင်းရှိနေတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေတိုးမြင့်လှုပ်လာတာကြောင့်လာမယ့်နိုဝင်ဘာလွှတ်တော်ရွေးကောက်ပွဲတွေအပေါ်ရိုက်ခတ်နိုင်ခြင်းများလာနေပါတယ်။မကြာခင်သတင်းပတ်တွေကစပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာအနေနဲ့ဒီပေါင်းကြံနိုင်မှုအပေါ်ပုံမူတရားစွဲစစ်ဆေးလာရမှာသမ္မတထရမ့်ရဲ့2016သမ္မတရွေးကောက်ပွဲမဲဆွေစီရင်မှုပေါ်မန်နာဖော့ဒ်အနေနဲ့မနေ့ကပဲပြည်တော်စုအစဉ်ခုံရုံးမှာနောက်တမှုနဲ့ထက်အစစ်ခံခဲ့ရပါတယ်။ဝါရှင်တန်မြို့တော်မှာလုပ်ခဲ့တဲ့ဒီခုံရုံးစစ်ဆေးမှုတွေမှာထရမ့်ရဲ့မဲဆွေစီယုံရဲမှုမန်နာဖော့ဒ်ကသူ့အပြစ်မရှိဘူးလို့ညှင်းဆိုထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့အပတ်တုန်းကတော့သူ့ရဲ့လက်ထောက်မဲဆွေရဲမှုဟောင်းရစ်ဂိတ်စ်ကတော့အစိုးရရှေ့နေတွေကိုလိမ်လည်ထွက်ဆိုခဲ့တဲ့အပြစ်ကျူးလွန်ခဲ့တယ်လို့ဝန်ခံလိုက်ပြီးစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်သတင်းပေးနေပါပြီ။ပြီးခဲ့တဲ့ဖေဖော်ဝါရီလလယ်ပိုင်းတော့ကပဲဒီအမေရိကန်ရွေးကောက်ပွဲဝင်ရောက်နှောက်ယှက်ခဲ့မှုနဲ့ရုရှားနိုင်ငံသား73ယောက်ကိုတရားစွဲခဲ့ရမှာဒုတိယရှေ့နေချိုရော့ရော့စန်စတင်းကဒီရုရှားလို့ရဟာအမေရိကန်နိုင်ငံရေးရှုပ်ရှက်ခတ်သွားအောင်နဲ့ဒီမိုကရေစီပေါ်လူထုယုံကြည်မှုကျသွားအောင်ရွေလှုပ်တာလို့ဆွဆွဲလိုက်ပြီးဒါကိုလုံးဝခွင့်မပြုသင့်ဘူးလို့ပြင်းပြထန်ထန်ပြောလိုက်ပါတယ်။ဒါအပြင်ဒီပြူပေါင်းကြံစည်မှုနဲ့ပတ်သက်ပြီးသမရထရမ့်နဲ့ခလာချာရှိအနီးကပ်လှုပ်လာခဲ့တဲ့အင်ပီရိုဆက်သွေးညွှန်ကြားမှု Hope Hicks ကိုလည်းလွှတ်တော်စုံစမ်းရေးကော်မတီဘက်ကတနေ့အင်္ဂါနေ့ကပဲတကားပိမေးမြန်းခဲ့ရမှာတချို့မေးခွန်းတွေကိုမဖြေဘဲညှင်းဆန်ခဲ့တာကြောင့်ဒါဟာဖုံးကွယ်မှုလို့တိုက်ခိုက်မှတ်တွေဘက်ကဆွဆွဲခဲ့ပါတယ်ခင်ဗျာ
အမေရိကန်ရှင်းလင်းချုပ် Jeff Sessions ဟာသူ့ဆုံးဖြတ်ချက်ပေါ်ဝေဖန်မှတ်ချက်ပေးခဲ့တဲ့သမ္မတဒေါ်နယ်ထရမ့်နဲ့လူသိရှင်ကြားအချင်းများနေပါတယ်သမ္မတရဲ့လက်ထောက်အောင်တူအပေါ်လျှို့ဝှက်စုံစမ်းထောက်လှမ်းမှုအာဏာပိုင်တွေကျူးပန်းခဲ့တာနဲ့ပတ်သက်လို့ဌာနရင်းစုံစမ်းစစ်ဆေးမှုလုပ်ဖို့ရှင်းလင်းချုပ်ကတောင်းဆိုခဲ့တာရှစ်ဆရာကောင်းတဲ့လုပ်ရည်အဖြစ်သမ္မတထရမ့်ကဝေဖန်ခဲ့တာပါရှင်းလင်းချုပ် Sessions ကတော့သမ္မတထရမ့်ရဲ့လက်ထောက်အောင်တူဖြစ်တဲ့ Carter Page အပေါ်စောင့်ကြည့်ထောက်လှမ်းမှုခွင့်ပြုချက်ရယူရမှာပြည်အောင်စုစုံစမ်းစစ်ဆေးဘူရို FBI အနေနဲ့ပုံမှန်လုံထုံးလုံနည်းရကိုဘောင်ကျော်ပြီးဆောင်ရွက်ခဲ့တာရှိမရှိဆုံးဖြတ်နိုင်မှုတရားရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးမှုတူရွေးချယ်ခန့်အပ်တာလိုအပ်ချက်အရဆောင်ရွက်ရတဲ့လုပ်ငန်းစဉ် တစ်ခုဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စုဖွဲ့မှုပေါ်တရားရုံးဝန်ကြီးဌာနရဲ့စုံစမ်းစစ်ဆေးမှုကနေရှင်းလင်းချက်ပေးထွက်ခဲ့ပေးခဲ့ရတဲ့အပေါ်မှာလည်းအရင်တုန်းကသမ္မတထရန့်လူသိရှင်ကြားဝေဖန်ခဲ့မှုပါတယ်ရှင်းလင်းချက်ဆက်ရှင်ကတော့2016ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလမှာအဲ့ဒီအချိန်တုန်းကအမေရိကန်နိုင်ငံဆိုင်ရာရုရှားတာဝန်ကြီးဆာဂေးကစ်စလီယာနဲ့အဆက်ဆက်ရှိခဲ့တဲ့အတွက်စုံစမ်းစစ်ဆေးမှုကနေနှုတ်ထွက်ပေးခဲ့တာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အနီးကပ်ယုံကြည်စိတ်ချရဆုံးအရာရှိဖြစ်တဲ့အင်ပီရိုဆက်သွယ်ရေးညွှန်ကြားမှု Hopex အနေနဲ့ယာရုကနေနှုတ်ထွက်လိုက်ပါပြီ2016သမ္မတရွေးကောက်ပွဲမတိုင်ခင်တည်းကအခုလိုအနီးကပ်ယုံကြည်ရဆုံးဖြစ်လာခဲ့တဲ့ညွှန်ကြားမှု Hex အနေနဲ့ဒီရွေးကောက်ပွဲပေါ်ရုရှားဝင်ရောက်နှောက်ယှက်မှုဆိုင်ရာအောက်လက်တော်ထောက်လှမ်းကော်မတီတကားပိတ်ဌာနစစ်ဆေးပွဲမှာမိဂိုတချို့ကိုဖြစ်ဆုပ်ဖို့ညှဉ်းဆန်ခဲ့ပြီးနောက်တနေ့မှာပဲအခုလိုနှုတ်ထွက်ကြောင်းကြေညာလိုက်တာပါဒီအောက်လက်တော်ထောက်လှမ်းကော်မတီအကြီးကဲအတိုက်ခံဒီမိုကရက်အမတ်အဒမ်ရှစ်ကတော့အခုလိုနှုတ်ထွက်လိုက်တာကြောင့်ခုံရုံးစင်ခေါ်စာသုံးပြီးစုံစမ်းစစ်ဆေးတာတွေဆက်လုပ်သွားသင့်တယ်လို့တုံ့ပြန်လိုက်ပါတယ်။ဒီလွှတ်တော်ဂျာနာစစ်ဆေးပွဲတဲ့တနေ့ကမေးခွန်းတွေပြင်းပြင်းထန်ထန်မေးခံခဲ့ရမှာဟက်စ်အနေနဲ့တုံ့လှုပ်ချောက်ချားနေခဲ့တယ်လို့တယောက်သူတစ်ချို့ကဆိုပါတယ်။ဒါပေမဲ့ခုလိုဖြစ်ခဲ့တာကြောင့်နှုတ်ထွက်ဖို့အကြောင်းဖြစ်လာရသလားဆိုတာကတော့မရှင်းသေးပါဘူး။သမ္မတထရမ့်အနေနဲ့မိသားစုဝင်တွေပြည်ရင်ယုံကြည်စိတ်ချရဆုံးသူဖြစ်တဲ့ဟက်စ်နှုတ်ထွက်သွားပြီးမှသူမရဲ့ကူညီပံ့ပိုးခဲ့မှုတွေပေါ်ချီးကျူးလိုက်ပါတယ်။တကယ်တော့ဟက်စ်ဟာသမ္မတထရမ့်ရဲ့14လအတွင်း5ချိန်မြောက်အပြောင်းလဲလုပ်ခဲ့တဲ့ဆက်သွယ်ရေးညွှန်ကြားမှုဖြစ်ပြီးနောက်ရက်သတ္တပတ်တွင်နဲ့ချီအင်ပီတော်မှာဆက်ရှိနေဦးမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် You American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာကဲကပ်ဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အန်ဒရူးကီလ်မော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုမနက်ဖြန်သွားရောက်ဖို့ရှိနေပါတယ်။ဒုက္ခသည်တွေခလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်နဲ့ဓကားမြို့တော်တို့ကိုလေးရကြသွားရောက်မှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။လက်ထောက်တွင်ရမှုချုပ်ဟာရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိရာ Cox's Bazaar ကိုတောက်ချနေကနေတနင်္ဂနွေနေ့ထိသွားရောက်မှာဖြစ်ပြီးမကြသေးခင်သတင်းပတ်တွေကနေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေနဲ့တွေ့ဆုံစကားပြောဖို့လည်းစီစဉ်ထားပါတယ်။ခီးစဉ်တွင်ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့မိဖက်ဖွဲ့တွေအစိုးရမဟုတ်တဲ့ဖွဲ့စည်းတွေဒေသခံအာဏာပိုင်တွေနဲ့လည်းတွေ့ဆုံသွားမှာပါ။ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့မှာတော့အစိုးရအစင်းမြင့်အရာရှိတွေဘင်္ဂလားဒေ့ရှ်အမျိုးသားလူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေနဲ့တက္ကမြို့တော်မှာတွေ့ဆုံပြီး Cox's Bazaar ကလူခွင့်ရေးချင်းတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကလူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားကြတယ်လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ခန့်မှန်းကြီး6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုတွားရောက်ချီးရှုခဲ့ကြတဲ့အမျိုးသမီးညီငယ်နိုဘယ်ဆုရှင်3ဦးကလည်းမြန်မာစိုးရအနေနဲ့ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေအဆုံးသတ်ဖို့သုံးအဆုံးသတ်အောင်ကြိုးပမ်းမှုမနေ့တုန်းကခီးစဉ်အဆုံးသတ်ချိန်မှာပဲတိုက်တွန်းပြောဆိုခဲ့ကြပါတယ်။
ရုရှားသမ္မတဗလာဒီမာပူတင်ကရုရှားစစ်တပ်ဟာအကောင်အဝေးအကန့်အသတ်မရှိဖြစ်ခံနိုင်ပြီးလုံရန်ကာကွယ်ရေးစနစ်တွေကိုကျော်လွှားနိုင်တဲ့ cruise missile ပါဝင်နျူကလ িয়ার လက်နက်သစ်တွေကိုစမ်းသပ်ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။လာမယ့်မတ်လ18ရက်နေ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံတော်အခြေပြမေကွန်းဖြစ်လွှတ်တော်ကိုယ်စားလှယ်တွေကိုဒီနေ့မေကွန်းပြောရမှာရုရှားသမ္မတကအခုလိုထုတ်ပြောလိုက်တာပါ။ရုရှားသမ္မတအဖြစ်တတိယအကြိမ်တာဝန်ယူနေတဲ့သမ္မတပူတင်ဟာနောက်ထပ်6နှစ်သက်တမ်းအတွက်ပြန်လည်အရေးခံရမယ့်အလားအလာတွေလည်းရှိနေပါတယ်။အစင်မြ cruise missile ဒုံးတွေအပြင်အရင်တုန်းကထက်ပိုဝေးပြီးအရွယ်စားပိုမိုကြီးမားတဲ့ဒုံးပြန်ထိပ်ဖို့သေဆောင်နေတဲ့တိုက်ရှိဖြစ်ပက်ထင်းတဲ့ missile ဒုံးတွေကိုစက်သက်ခဲ့တယ်လို့လဲသူ့ရဲ့မိကွန်းတဲမှာပူတင်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
စစ်ကာလအတွင်းဂျပန်စစ်တပ်ကလိန်ကျုံအဖြစ်အတုံးချခံခဲ့ရတဲ့အမျိုးသမီးတွေအရေးမျက်မျက်တရဖြစ်ရှင်းပေးဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဂျပန်နိုင်ငံကိုထပ်မံတောင်းဆိုလိုက်ပါတယ်။ယာယီကဖက်ရှားခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဘက်ကွန်ရဲ့လက်ထက်သဘောတူညီချက်အရစစ်တွင်းဂျပန်စစ်တပ်ရဲ့ဇင်ငန်းတွေမှာဖျော်ဖြေခဲ့ကြရတဲ့တောင်ကိုရီးယားအမျိုးသမီးတွေကတက်ရှိထင်ရှားခြင်းရည်သူတွေကိုနစ်နာခြင်းဖြစ်ဂျပန်နိုင်ငံကဒေါ်လာ10,000ပေးအပ်ခဲ့တာပါ။ 1910ပြည့်နှစ်ကနေ1945ခုနှစ်ထိကိုရီးယားကျွန်းဆွယ်ကိုဂျပန်နိုင်ငံကသိမ်းပိုက်အုပ်ချုပ်ခဲ့စမှာဂျပန်စစ်တပ်ရဲ့ရစက်ချင်းချုပ်တဲ့လောက်ရတွေအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းပန်မှုလဲသဘောတူညီချက်မှာထည့်သွင်းထားပါတယ်။ဒါမှလည်းဂျပန်ရဲ့ကိုလိုနီနယ်ချဲ့မှုကိုစန့်ကျင်အောင်ကြွားခဲ့တဲ့1919ခုနှစ်လှုပ်ရှားမှုနှစ်ပတ်လည်ထိမ့်မှတ်ဖြစ်တောင်ကိုရီးယားသမ္မတဒီကနေ့မင်းငွန်းစကားပြောကြားမှာတော့သဘောတူညီချက်ကြောင့်ဒီကိစ္စကပြည့်ပြတ်သွားတဲ့သဘောမျိုးမဖြစ်နိုင်ကြောင်းပြောဆိုခဲ့တာပါ။အတိတ်သမိုင်းကိုအမှတ်ရပြီးသင်ငန်းစာယူလာကတာဒီကိစ္စကိုဖြေရှင်းနိုင်မယ်။တခုတည်းသောနည်းလမ်းဖြစ်ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောဆိုသွားခဲ့ပါတယ
်။တောင်ကိုရီးယားနိုင်ငံမှာပဲထောင်နဲ့ချီတဲ့အစင်လာထင်းသိမ်းသမားတွေအနေနဲ့သမ္မတမွန်ဂျေအင်းရဲ့အိုလံပစ်ကိုသုံးပြီးမြောက်ကိုရီးယားကိုစီးအောင်တာကိုဆန့်ကျင်ဖို့နဲ့တရားစွဲခံထားရတဲ့အရင်သမ္မတပတ်ကွန်ဟေကိုထောက်ခံတာပြသဖို့ဒီနေ့ဆန္ဒပြခဲ့ကြပါတယ်။လက်ဆမှုဆွဲချက်နဲ့ယာတုကဆင်ပေးခဲ့ရတဲ့အရင်သမ္မတပတ်ဒီအဖြစ်ကျူးလွန်ကြောင်းထင်ရှားရင်ထောင်တန်အနှစ်30ကြာခံရဖို့ရှိနေချိန်မှာလက်ရှိသမ္မတမွန်ကိုဆန့်ကျင်သူတွေအနေနဲ့ဆိုးမျိုးတော်မှာအမေရိကန်လန်တွေဟွေရန်ပြည်မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုဝါဒပေါ်ကန့်ကွက်ခဲ့ကြတာပါမြောက်ကိုရီးယားအနေနဲ့မြောက်ကိုရီးယားတွေနဲ့ဆွေးနွေးပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးအတွက်ကျင့်သုံးလာတဲ့ဒီမွန်ရဲ့မူဝါဒကြောင့်ရန်သူအားပေးသလိုဖြစ်ပြီးအမေရိကန်ရဲ့အဆုံးစွန်ဖိအားပေးမှုမဟာဗျူဟာကိုသွားထိခိုက်စေနိုင်တယ်လို့ဒီဆန္ဒပြသူတွေကထောက်ပြကြပါတယ်ဒီဆန္ဒပြပွဲဦးဆောင်စီစဉ်သူတူဖြစ်တဲ့ကင်ဆုတ်ဝူးကသမ္မတမွန်အနေနဲ့မြောက်ကိုရီးယားနဲ့ဆင်မဖြေလိုမျိုးအတူရောက်ငင်းချင်းချွေချော်တန်းတွေဟင့်နေတာကကင်ဂျွန်အန်ရဲ့နျူကလ িয়ার လက်နက်ကျူးပတ်မှုအပေါ်အတည်ပြုပေးရရောက်ပြီးလူသားထုပေါ်ကျွလွန်တဲ့ပြစ်မှုကြီးတဲ့ကြံရပါဖြစ်သွားပြီလို့ဆွဆွဲလိုက်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့ကြတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းတက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်။ဘဲဘာသာတရားကိုပဲဖြစ်ဖြစ်လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ဆိုတာဟာအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာမှာကြီးကြီးမားမားလုံလထားအဆိုင်လှုပ်ဆောင်နေတဲ့အမေရိကန်တို့ရဲ့စံတန်ဖိုးတစ်ခုဖြစ်ပါတယ်။ဒီနေရာမှာအခက်အခဲစိန်ခေါ်ချက်တွေအောင်မြင်မှုတွေဘယ်လိုရှိနေပါသလဲ။VOE ရဲ့ Steve Reddish ရေးသားထားတဲ့သတင်းကိုကိုသားညုံကပြောပြပေးပါမယ်ရှင်
။ကွယ်လွန်သူ Christian ဓမ္မဆရာ Billy Graham ဟာ American ပြည်အောင်စုမှာဩဇာထင်ရှားတဲ့ဥဆောင်ဓမ္မဆရာဖြစ်ပြီးတော့သူ့ကိုမြေမချခင်သူ့ရဲ့ရုပ်လောင်းကိုခိတ္တအဖြစ် American Congress လွှတ်တော်မှာဂုဏ်ပြုထားရှိနေပါတယ်။ဓမ္မဆရာ Graham မှာဆိုလို့ရှိရင်ဆယ်စုနှစ်ရှစ်ခုလောက်ကိုကမ္ဘာတစ်ဝှမ်းအတော်လေးဩဇာညောင်းခဲ့ပြီးတော့ဒီဩဇာနဲ့ပဲလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ဆိုတဲ့ American စံတန်ဖိုးတွေကိုထုတ်ဖော်ခဲ့တဲ့သူပါ။ဘာသာကိုယ်ခွင့်ယုံကြည်မှုတစ်ခုခုကိုတည်ဝင်ပြဌာန်းတာမျိုးဒါမှမဟုတ်လွတ်လပ်စွာကိုယ်ခွင့်ယုံကြည်မှုကိုတားမြစ်တာမျိုးဥပဒေစည်းမျဉ်းတွေမှာပြဌာန်းအောင်ဘူးဆိုပြီးတော့အမေရိကန်ပြည်အောင်စုဖွဲ့စည်းပုံရဲ့ပထမကြိမ်ပြင်ဆင်ချက်ထဲမှာအတိအလင်းဖော်ပြထားပါတယ်။ဒါလိုမျိုးအမေရိကန်စံတန်ဖိုးအတွက်ယက်တီစည်းအောင်တာဟာအမေရိကန်အစိုးရရဲ့အဓိကယူမှန်ချက်တစ်ခုလည်းဖြစ်ပါတယ
်။ I so fundamentally believe that this is one of the rights
တခြားလူခွင့်တော်တော်များများပါစောင့်ချင်းပေးနိုင်တယ်လို့ကျွန်တော်ကတော့အခြေခံချက်ချယုံကြည်ထားပါတယ်။
ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ထူးတန်မှကြီးဆန်ဘရောင်းဘက်က VOE ရဲ့ Greta Van Susteren နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုသွားတာပါ။သူတို့အနေနဲ့ဗီယက်နမ်ကခရစ်ယာန်ဖုန်းတော်ကြီးငူယင်ကောင်ချင်းပြန်လည်လွတ်မြောက်လာဖို့ကိစ္စကိုလည်းကူညီဆောင်ရွက်ပေးနိုင်ခဲ့တယ်လို့ပြောပါရတယ်။ဖုန်းတော်ကြီးငူယင်ကောင်ချင်းကတော့ဘာသာရေးလွတ်လပ်ခွင့်အတွက်သူဟာဖန်စီဖိနှိပ်ခံခဲ့ရတာလို့ဆိုပါရတယ
်
။ဘာသာရေးကိုထိန်းချုပ်ကင်တွယ်ဖို့ဆိုတာဗီယက်နမ်ရဲ့မူဝါဒတစ်ရပ်ပါ။ကျွန်တော်တူဦးချင်းရဒါကိုကျွန်တော်လက်မခံပါဘူး။ဘာသာရေးဆိုတာကိုအစိုးရကလွှမ်းမိုးချုပ်ကန့်ထားဖို့မသင့်ဘူးလို့ကျွန်တော်ယုံကြည်ပါတယ်။ဒီအတွက်ကြောင့်ပဲ28နှစ်လောက်ကိုကျွန်တော်ဖိနှိပ်ရေးယူတာခံခဲ့ရတာပါ
။အခုဖေဖော်ဝါရီလဆန်းလုံးကသမ္မတဒေါ်နယ်ထရန့်ကြီးမွန်းကျင်းပတဲ့မနက်စာစာဝိပုစုတောင်းပွဲမှာအထင်ကြီးတဲ့လူခွင့်ရှင်ဒီလီဘိုင်ဂွန်လည်းတယောက်ခဲ့ပါတယ်။သူဟာတယောက်ပြီးပြန်သွားတဲ့နောက်ဘိုင်းနာတယ်ဆိုပြီးတော့စစ်ဆေးုံတင်ပြီးတော့အဲ့ဒီမှာပဲကွယ်လွန်သွားခဲ့ပါတယ်။သူဟာတယောက်ပြီးမပြန်ခင်မှာမမချာချာရှိခဲ့တာလို့ China AIDS အဖွဲ့ကဘော့ဖူးကပြောပါတယ်။
I was spending the whole week during the national prayer breakfast in February from
with you to down where we be now February 9ရက်ကနေတပတ်လုံးသူနဲ့အတူရှိနေခဲ့တာပါသူနဲ့ဟိုတယ်တစ်ခုထဲမှာပဲနေခဲ့တာဖြစ်ပါတယ်အဲ့ဒီတုန်းကသူကမမချာချာပါပဲ
လီပိုင်ကွန်ရုတ်တရက်ကွန်မှုအပေါ်မှာဝါနေတဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနကထုတ်ပြန်ပါတယ်တိရုပ်ဆူရဘက်ကတော့တစုံတရာတုံ့ပြန်ချက်မပေးပါဘူးအဲ့ဒီအခြေအနေတန်ရေးတမန်ရေးဟာတိမ်မွေ့ပါတယ
် So I think you have to go to the country and say
ကိုယ်နိုင်ငံကိုပြန်ပြီးဘာသာရေးရလွတ်လပ်ခွင့်ပေးတာငါတို့အတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့စီယုံပြောဆိုရပါလိမ့်မယ်ဘာသာရေးလွတ်လပ်ခွင့်ရှိခြင်းအပြင်နိုင်ငံတွင်းမှာအကြမ်းဖက်မှုကိုရော့ချစေမယ်ဆိုတာကျွန်တော်တို့လေ့လာတွေ့ရှိရပါတယ
်အီရန်နိုင်ငံမှာယက်ဇီဒီလူမျိုးနွယ်တွေကိုမျိုးဖြုတ်တပ်ဖြတ်မှုကနေမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ပြုမှုနေတာတွေဟာသတိပေးဖို့ရည်ကြည့်တယ်လို့တမ်မကြီးဘရောင်းဘက်ကပြောပါတယ်
This is religious cleansing. I mean, it would not be happening were these people not Muslim. If they were Buddhist, in all likelihood.
ဒါရီယာဘာသာတရားတစ်ခုကိုရှင်းလင်းဖယ်ရှားပြစ်နေတာလို့ဆိုကြပါတယ်။ဒီလူတွေမွတ်စလင်တွေမဟုတ်ဘူးဆိုရင်ဒီလိုဖြစ်เสียရလည်းမရှိပါဘူး။ဘုရားဘာသာဝင်တွေဖြစ်မဲ့ဆိုရင်အခုဒီလိုကြုံနေရတာတွေဖြစ်မှာမဟုတ်ဘူးဆိုတဲ့သဘောပါ။
မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အမေရိကန်ဆွေးအနေနဲ့မြန်မာဆွေးအကူမကြမကြထောက်ပြပြောဆိုနေသလိုအမေရိကန်လွှတ်တော်မှဆိုရင်လည်းရိုဟင်ဂျာဒုက္ခသည်တွေအရေးကြားနာမှုတွေလုပ်ခဲ့ပါတယ်။ရိုဟင်ဂျာတွေကိုဆက်ဆံပြစ်မှုနေတာတွေဟာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကသတိပေးပြောထားပါတယ်။ Interfaith Alliance ဆိုတဲ့ဒီဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအဖွဲ့ကယေဟူဒီဖုံးတော်ကြီး Jack Mollin ကတော့ဘာသာရေးမှအစိုးရတွေဝင်ရောက်ဆွတ်ဖတ်တာမျိုးမရှိအောင်ကာကွယ်ပေးရမယ်လို့ဆိုပါတယ်။
We have to protect the religious rights.
ဆူအနီနဲ့မတော်အဆသုံးမလုပ်နိုင်အောင်လို့ဘာသာရေးအရာလွတ်လပ်ခွင့်လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်တွေကိုအကာအကွယ်ပေးရပါလိမ့်မယ်ဆိုပြီးသူကပြောသွားတာပါ။ American University ကတာမကြီး Ekpal Ahmed ကလည်းဘာသာရေးလွတ်လပ်ခွင့်အတွက် American ပြည်ထောင်စုအနေနဲ့ကမ္ဘာမှာဦးစီးဦးဆောင်လုပ်ရမယ်လို့သူကယုံကြည်ပါတယ
်။ Modern nation to actually embody
American လွတ်လပ်စွာကိုးကွယ်ယုံကြည်မှုဆိုတဲ့အယူအဆကိုတကယ့်ကိုလက်ကမ်းကျင့်သုံးတဲ့ဒီနေ့ခေတ်ရဲ့ပထမဆုံးနိုင်ငံမှာဒါကြောင့်ဒါကိုအောင်မြင်အောင်လုပ်ရပါလိမ့်မယ်။နော်မဟုတ်ရင်တော့အခုနကပြောသလိုပဲကိုကိုကိုတော်မှဒီယူဆကိုခင်ခင်မမမလုပ်နိုင်ရင်တခြားသူတွေလှုပ်လာအောင်ဘယ်လိုပြောနိုင်မှာလဲဗျာ
လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ကိုစံနှုန်းတစ်ခုအနေနဲ့တန်ဖိုးထားတဲ့အမေရိကန်အနေနဲ့ဒါကိုပို့ပြီးတော့လေးထားမှပဲအခြားနိုင်ငံတွေအခြားသူတွေကိုပါပို့ပြီးတော့နားချနိုင်မှာဖြစ်တယ်လို့တမကြီးအက်ဖာအမတ်ကပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံဦးပါရှင်တစ်ဆက်တည်းမှာပဲလူခွင့်ရေးဆိုင်ရာသတင်းလွှာတပုတ်ကိုဆက်ချင်ပါတယ်ကဘာတလွားကအကြမ်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာစောင့်ကြည့်ဖို့နဲ့တားဆီးဟန်တာရေးမှာအသုံးပြုဖို့လိုအပ်တဲ့ရန်ပုံငွေအမေရိကန်ဒေါ်လာ 298.3 သန်းကိုစန္နအလျောက်အလှငွေထည့်ဝင်ကြဖို့ကုလသမဂ္ဂလူခွင့်ရေးရုံးကမြစ်တာရက်ခံလိုက်ပါတယ်ကုလလူခွင့်ရေးရုံးတရှိရာဂျီနီဗာမြို့ကနေလီဆာရှလိုင်းပေးပို့ထားတဲ့သတင်းလွှာကိုဦးဆောင်မှုဝေကတင်ပြပေးပါမယ်ရှင်
ကမ္ဘာနဲ့မှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဆုံးယုံမှုတွေဖြစ်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးရုံးကသတိပေးလိုက်ပါတယ်။ဆီးရီးယား၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ၊ဘရွန်ဒီနဲ့မြန်မာနိုင်ငံတို့လိုနိုင်ငံတွေမှာအစိုးရတွေဟာလူခွင့်ရေးစံတမ်းမိုးတွေကိုထိန်းသိမ်းလိုက်နာဖို့တက်တက်ကြွကြွမရှိဘဲနှိကွေးနေတယ်ဆိုတာအလွန်သိတာထင်ရှားလှပါတယ်လို့လည်းပြောပါတယ်။ဒီလိုတန်တဲ့တန်ခိုင်မာမှုလျော့ပါလာတဲ့အတွက်ကြောင့်နိုင်ငံတကာအတိုင်းအဝန်ဟာလူခွင့်ရေးအဖွဲ့ကြီးရဲ့အရေးကြီးတဲ့လုပ်ငန်းတွေဆက်လက်လှုပ်ဆောင်နိုင်ဖို့အတွက်လိုအပ်တဲ့ရန်ပုံငွေတွေထောက်ပံ့ပေးတဲ့နေရာမှာလက်နှင်းနေကြတယ်လို့ကုလသမဂ္ဂလူခွင့်ရေးရုံးရဲ့ပြောခွင့်ရအမျိုးသမီးလစ်စထရော့ဆဲလ်ကပြောပါတယ်။လူခွင့်ရေးဖွဲ့ရဲ့ကြိုးပမ်းအောင်မြင်မှုတွေကိုလည်းလစ်လူရှုထားကြတယ်လို့သူမက VOE ကိုပြောပါတယ်။ဥပမာအားဖြင့်နှိပ်စက်ခံရသူတွေလူခွင့်ရေးချိုးဖောက်ခံရသူတွေပုံမှန်လိုဖြစ်ပွားနေပေမဲ့သတင်းမီဒီယာတွေရဲ့စောင့်ကြည့်မှုကနေကင်းကွာနေတဲ့သူတွေကိုအကူအညီပေးနေရတဲ့ကိစ္စမျိုးတွေဖြစ်ပါတယ်လို့သူမကပြောပါတယ်
။ Through the voluntary funds that we have 45,000 victims of torture were helped to be rehabilitated our colleagues who work in our 60 plus
tomorrow မှာရှိတဲ့အလူငွေတွေနဲ့ပြန်ပန်းနှိပ်စက်ခံခဲ့ကြရတဲ့လူပေါင်း 4,000 ကျော်ကိုပြန်လည်ထူထောင်ရေးတွေလုပ်ပေးခဲ့ပါတယ်ကမ္ဘာနှက်မှာရှိတဲ့ tomorrow ရဲ့ရုံးပေါင်း60ကျော်မှာလုပ်ကိုင်နေကြတဲ့လုပ်ဖော်ကိုင်ပက်တွေဟာအမှုပေါင်း568မှုကိုလေ့လာစောင့်ကြည့်နေကြပါတယ်ဒီအတွက်ကဘာအနှက်မှာလေ့ကျင့်သင်တန်းပေးမှုတွေအများအပြားကိုပြုလုပ်ရပါတယ်။ဒါတွေကိုလူတွေလက်ခံလာအောင်ပြောဖို့ရအလွန်ခက်ပါတယ်။ဒါပေမဲ့ဒီကိစ္စတွေဟာအလွန်အရေးပါပြီးတော့အခြေခံကြပါတယ်
။ဒီသင်တန်းတွေမှာလူခွင့်ရေးချိုးဖောက်မှုပေါ်လေ့လာစောင့်ကြည့်ဖို့နဲ့တရားမျှတမှုရှိမရှိခွဲခြားဆက်ဆံမှုစံကျင်စံထားချက်တွေအစရှိတာတွေကိုအကဲဖြတ်နိုင်အောင်အစိုးရတွေနဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုတင်ကြားပေးပါတယ်။လက်တတော်မှာနိုင်ငံပေါင်း63နိုင်ငံကကုလသမဂ္ဂလူခွင့်ရေးရုံးကိုကူညီထောက်ပံ့ပေးနေကြပါတယ်။အလူရှင်နိုင်ငံစီးရင်ပိုးပြီးတော့တိုးမြှားလာဖို့လိုတယ်လို့သရိုဆော့ကပြောပါတယ်။နော်ဝေးနိုင်ငံအပါအဝင်စကန်ဒီနေးဗီးယား၃နိုင်ငံကကူညီထည့်ဝင်ငွေတွေတိုးပေးမယ်လို့ကတိပြုထားကြောင်းလည်းပြောပါတယ်။ဒါပေမဲ့အခုပြောတဲ့အထက်မှာအမေရိကန်ပြည်ထောင်စုမပါသေးဘူးလို့လည်းသူမကပြောပါတယ်။အစင်လာရအမေရိကန်ပြည်ထောင်စုဟာဒီအဖွဲ့ကြီးရဲ့အကြီးမားဆုံးအလူရှင်နိုင်ငံဖြစ်ပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်ကဒီလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးနေပြီးတော့မလကုံမိုင်းမှာဆုံးဖြတ်ချက်ချမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ကတော့အမေရိကန်ပြည်ထောင်စုကဒေါ်လာတန်း20ကျော်အလှူငွေထည့်ဝင်ခဲ့ပါတယ်။ဒီနှစ်မှာတော့ဘလောက်ထည့်ဝင်မယ်ဆိုတာမေးစရာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့သမ္မတဒေါ်နယ်ထရန့်အစိုးရဟာဒီဇင်ဘာလတုန်းကကုလသမဂ္ဂကိုပေးတဲ့အထောက်ပံ့အားလုံးတွေကဒေါ်လာ285မီလီယံဖြတ်တောက်မယ်လို့ကြေညာထားတဲ့အတွက်လည်းဖြစ်ပါတယ်။ကုလသမဂ္ဂဟာအတုံးစီတီလိုတာထက်ပုံမှုတုံးဆွဲနေပြီးတော့ ထိရောက်မှုလည်းမရှိဘူးလို့အမေရိကန်အစိုးရကအပြစ်ဖို့ထားပါတယ်ခင်ဗျာ
။ဥဆံမဝေပါရှင်။နိုင်ငံတကာသတင်းဆောင်မတွေအပြီးမှာတော့ရခိုင်ပြည်နယ်ဘက်ကအဖမ်းအစည်းသတင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့ကပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးနေအိမ်အပါအဝင်နေရာ၃ခုမှာပြီးခဲ့တဲ့ရက်ပိုင်းကဘုံးပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့တန်တရားနဲ့နောက်တဦးကိုအာဏာပိုင်တို့ထပ်ပြီးတော့ဖမ်းလိုက်တာကြောင့်အခုဆိုရင်ဖမ်းဆီးစစ်ဆေးနေသူ၈ဦးထိရှိနေပါပြီ။အခုလိုတန်တရားနဲ့ထိမ့်သိမ်းစစ်ဆေးနေပေမဲ့လည်းဘု து လက်ချက်ဆိုတာကတော့ထွက်ပေါ်မလာသေးပါဘူး။ရန်ကုန်ခြေဆိုင် VOA သတင်းတောင်မမေခါကပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်စစ်တွေမြို့မှာဖေဖော်ဝါရီ24ရက်နေ့မနက်ပိုင်းကဘုံပေါက်ကွဲမှု၃ကဖြစ်ခဲ့တဲ့အပြင်မပေါက်သေးတဲ့ဘုံ၃လုံးကိုလည်းအာဏာပိုင်တွေကတွတ်ရှိခဲ့ပါတယ်။ပေါက်ကွဲမှု၃ခုလုံးကမနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးပေါက်ကွဲမှုတစ်ခုကတော့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတည်မောင်ဆွေရဲ့အိမ်နောက်ဖေးမှာပေါက်ကွဲခဲ့တာပါအခြားပေါက်ကွဲမှုနှစ်ခုကတော့ပြည်နယ်တရားရုံးအနီးနဲ့မြေစင်းရုံးတွေအနီးမှာဖြစ်ခဲ့ပြီးရခိုင်အစိုးရဘက်ကတော့အစိုးရအပေါ်ဥတီတိုက်ခိုက်လာနေတယ်လို့ဆိုထားပါတယ်ဒီအတွက်တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးတာမှာတန်တရားရှိသူ၈ဦးကိုခေါ်ယူစစ်ဆေးနေတယ်လို့ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြင်မိုးကအခုလိုအတည်ပြုပြောကြားပါတယ်
။နောက်ထပ်ကတူချီဆိုတယောက်ပေါ့နောက်ထပ်တယောက်တော့ရှိရဖြစ်ပါရောကွယ်နော်။ဒီလိုရောစစ်ဆေးဆဲပါဖြစ်ပါလေ။ခုနှစ်ယောက်ကယူတယောက်ကတော့ထပ်ယူမယ်။စစ်ကြောနေတာပါဒီလိုမှစစ်ကြောနေတာဟုတ်ကဲ
့။ပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့မှာတော့ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်လို့အစိုးရခေါ်ယူစစ်ဆေးတာမှာရခိုင်ပြည်အမျိုးသားကောင်စီ ANC ကတဦးအပါအဝင်လူလေးဦးကိုဥစွာထိမ့်သိမ်းခဲ့ပြီးချုပ်ရဲရမန်ယူခဲ့ပါတယ်။အဲဒီနောက်မှာတော့လုံခြုံရေးတာဝန်ရှိသူတွေကဒီကိစ္စနဲ့ဆက်နွယ်ပြီးလူ၃ဦးကိုထပ်မံထိမ့်သိမ်းခဲ့တာဖြစ်ပါတယ်။ခေါ်ယူစစ်ဆေးခံနေရတဲ့ရခိုင်ပြည်အမျိုးသားကောင်စီ ANC အဖွဲ့ဝင်ဦးနိုင်စိုးကိုစစ်မေးဖို့ခေါ်ယူသွားပြီးချုပ်ရဲရမန်ယူချိန်မှာမိသားစုကခဏသာတွေ့ခဲ့ရပြီးစစ်ဆေးတာ၅ရက်ကြာသွားပေမဲ့ဘာတရင်မှမရတာမို့မိသားစုဝင်တွေဘက်ကသူ့ကျမ်းမာရေးအတွက်စိုးရိမ်မိတယ်လို့ကိုနိုင်စိုးရဲ့ညီမဖြစ်သူမချစ်ဤလိုင်က VOA ကိုပြောပါတယ
်အခုလက်ရှိအချိန်မှာအမရမတွေ့ရဘူးအမရအကိုကြီးနဲ့လေအခုဖမ်းခေါ်သွားရင်းနေပြီးမင်းရဲ့ဆွေယူတဲ့ခါပဲတွေ့လိုက်ရရဲ့မှာငါကမင်းငါမင်းလာပြလိုက်တယ်အဲ့ဒီနေကလေးကမတွေ့ရတာမှာဟောအဲ့မရဲ့အချိန်မှာဘယ်လိုရှိရဲဘာဖြစ်လဲဆိုတာလည်းမေးလို့မရဘူးအမဟောဟိုတနေ့ကငါမင်းကြီးတဲ့ဆက်ဆံမှုကြတာဟောအချိန်မကောင်းရင်စိတ်ဝင်တင်တယ်စက်မရဲ့အချိန်မျိုးစိတ်ဝင်တယ်လို့အဲ့လိုမျိုးပြောပါရဲ့ရှင်
အစိုးရဘက်ကတော့အခုလူ၈ယောက်ကိုစစ်ဆေးဖို့ခေါ်ယူထားတာဖြစ်တယ်လို့ဆိုထားပြီးခေါ်ယူတာကလည်းအရင်တုန်းကပောက်ကွဲမှုတွေနဲ့ထောင်ကျဘူးသူတွေကြော်စောတဲ့တင်ရှိခဲ့ဘူးသူတွေဖြစ်တာမို့ခေါ်ယူစစ်ဆေးတာဖြစ်တယ်လို့ရဲဘက်ကဆိုထားပါတယ်လက်ရှိအချိန်ထိရဲဘက်ကစစ်ဆေးမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးသလိုဘသူလက်ချက်လဲဆိုတာကိုလည်းတိတိကျကျမပြောနိုင်သေးပဲတယောက်ပြီးတယောက်ခေါ်ယူစစ်ဆေးနေတာဖြစ်ပါတယ်ရဲဘက်ကတော့ဒီ၈ယောက်သာစစ်မေးနေတယ်လို့ဆိုပေမဲ့ဒေသခံတွေဘက်ကတော့၈ယောက်အပြင်အခြားသူတွေကိုလည်းခေါ်ယူစစ်မေးတာတွေလုပ်နေပြီး၁၀ဦးထက်မနည်းခေါ်ယူစစ်ဆေးမှုတွေလုပ်ထားကာအချို့လူတွေကိုတော့နေတဝက်နီးပါးခေါ်ယူစစ်ဆေးပြီးပြန်လွတ်ခဲ့တယ်လို့ဆိုပါတယ
်သောရရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်ဒေကျေခဲ့ရတဲ့ဘုံးပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအရအကြမ်းဖက်မှုတွေတွေ့လာနေရပါတယ်။ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကြမ်းဖက်မှုတွေပေါ်ပေါက်နေပါသလဲ။ဘယ်လိုလူတွေကနိုင်ငံရေးအကြမ်းဖက်မှုတွေကိုကျူးလွန်နေကြတာပါလဲ။နိုင်ငံရေးအကြမ်းဖက်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2323822555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်ညီအလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့စပိန်နိုင်ငံကလက်ကင်ဖုံပြပွဲကနည်းပညာသစ်တွေအကြောင်းကြည့်ကြရအောင်ပါရှင်။ကမ္ဘာအကြီးဆုံးမိုဘိုင်းဖုန်းပြပွဲ Mobile World Congress ကိုဒီသတင်းပတ်ကဆက်လို့စပိန်နိုင်ငံဘာစီလိုနာမြို့မှာလုပ်နေပါတယ်။ Apple ကုမ္ပဏီကလွှဲလို့တခြား smartphone ထုတ်လုပ်တဲ့ကုမ္ပဏီတွေပါဝင်ပြီးသူတို့ရဲ့နည်းပညာသစ်တွေကိုမိတ်ဆက်တာဖြစ်ပါတယ်။ 2019ခုနှစ်မှတ်တမ်းတွေအရတော့ smartphone စျေးကွက်က488ဘီလီယံလောက်ရှိနေတာပါ VOA သတင်းတောက် George Putit ရဲ့သတင်းကိုကိုဝင်းခံမောင်ကပြောပြပေးပါမယ်ရှင်
smartphone တွေရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့စံသစ်တီထွင်မှုတွေတဖြည်းဖြည်းကုန်ခန်းလာနေပြီဆိုတာဒီပွဲမှာတွေ့နေရပါတယ် Canalys Company ရဲ့ဤပညာလေးလာစောင့်ကြည့်သူတူဖြစ်တဲ့Ben Stanton ကအခုလိုပြောပါတယ
် I think we've pretty much
ကျွန်တော်ထင်တာအသစ်ထွင်စရာတိတ်မရှိတော့ပါဘူး Samsung နဲ့ Apple တို့ကိုကြည့်မဆိုရင်အရင်တုန်းကနှစ်နှစ်တစ်ခါလောက်အသစ်ဆန်းတွေကိုရှိရပေမဲ့အခုတော့၃နှစ်မှတစ်ခါလောက်ပဲတွေ့ရပါတော့တယ
်ဒေါ်လာ800တန်းလောက်ဖြစ်တဲ့ဒီလိုဖုန်းမျိုးကိုမတက်နိုင်သူတွေအတွက်တော့ Google ကုမ္ပဏီက Android Origo လို့ခေါ်တဲ့ဖုန်းလည်ပတ်မှုစနစ်အသစ်တစ်မျိုးကိုတီထွင်ထားပါတယ် Mobile Key Website က Nicole Scott ကတော့
With Android Go apps,
Android Go apps တွေကိုသုံးမယ်ဆိုရင် data တွေတာရေးနည်းလမ်းတွေကိုထည့်စင်စားထားတဲ့အတွက် YouTube ကနေဗီဒီယိုတွေကြည့်မယ်ဆိုရင်လည်းအရင်လောက် data စားတော့မှာမဟုတ်ပါဘူး။ဖွံ့ဖြိုးဆဲနိုင်ငံတွေမှာက internet ဖိုးတွေဈေးကြီးနေသေးလို့ပါ
။ဒီဖုန်းလည်ပတ်မှုစနစ်တွေအားတန်ဖိုးနဲ့ဖုန်းတွေဖြစ်တဲ့ Nokia ရဲ့ Slider Phone 8110တို့လိုဖုန်းတွေအတွက်အဆင်ပြေစေမှာဖြစ်ပါတယ်။ဒီဖုန်းကို1996ခုနှစ်မှာထုတ်ခဲ့တာဖြစ်ပါတယ်။ HMD Global ရဲ့ CEO ဖြစ်သူFlorian Sitka ခုလိုပြောပါတယ
် We are fortunate enough to have with Nokia so
Nokia လို့အစင်လာရှိခဲ့တဲ့ဖုန်းမျိုးကိုပြန်ထုတ်ခွင့်ရတာကျွန်တော်တို့အတွက်ကံကောင်းပါတယ်ဒီနှစ်တော့8110 series ကိုပြန်ထုတ်ခွင့်ရပါတယ်ဒါပေမဲ့ Wi-Fi နဲ့ 4G function ထည့်ထားပါတယ
်ဒီပွဲမှာနိုင်ရန်ဖောက်မြင်နိုင်တဲ့ကိရိယာတွေနဲ့ဆက်ရုပ်တွေစားတဲ့အသုံးဆောင်ပစ္စည်းတွေလည်းဝယ်သူတွေရဲ့အာရုံကိုအပြိုင်ဆွဲဆောင်နေပါတယ် Selfie ရိုက်ပြီးကိုယ်ပုံကိုမကြည့်ရမနေနိုင်သူတွေအတွက်လည်း smartphone ကနေပို့သမျှပုံတိုင်းကိုကော်ဖီကွက်မှာပုံဖော်ပေးမဲ့ဆက်ကိုလည်းတွေ့ကြရပါတယ် DMWC ပွဲကိုတော့မတ်လ၁ရက်နေ့အထိကျင်းပမှာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းခံမောင်းပါရှင်ညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲ VOE ရဲ့ကြာသပတင်းညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ Asia Set 7 ဂျိုရုကနေ VOE ရုပ်မြင်သံကြားအစီအစဉ်ကိုတိုက်ရိုက်ကြည့်ရှုနိုင်ကြပါတယ်ညနေ9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါအောင်ရှင
်ရုရှားစစ်တပ်ကကွာဝေးအကန့်အသတ်မရှိပစ်ခတ်နိုင်ပြီးဒုံးရံကာဝေးစနစ်တွေကိုကျော်လွန်နိုင်တဲ့ cruise missile တွေအပါအဝင်နျူကလ িয়ার လက်နက်တွေကိုစမ်းသပ်ခဲ့တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်မလာ၁၈ရက်နေ့ယူကော့ပွဲမတိုင်ခင်နိုင်ငံတော်ခြေပြမင်ကုန်းပြလွတ်တော်ကိုယ်စားလှယ်တွေကိုဒီကနေ့မင်ကုန်းပြောကြားမှာရုရှားသမ္မတကပြောဆိုလိုက်တာပါစီးရီးယားနိုင်ငံမှာရပောင်း30ကျားပြစ်ခတ်ရဆင်းနိုင်မှုတောက်ဆူချက်ကိုအကောင့်ထဲပေါ်နေရလက်မလျှော့သေးတဲ့အကြောင်းစီးရီးယားရဲ့ကုလသမဂ္ဂဒုက္ခစေစတီဖန်ဒမစ်စထရာကပြောဆိုလိုက်ပါတယ်အဆိုအရသဘုံတက်ဖွဲ့ရင်းနေနဲ့လည်းတက်ခတ်မှုတွေရပ်တန့်ချဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအထူးကုလစေကတိုက်တွန်းလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးပွဲနဲ့ရုရှားတို့ကြားဆက်သွယ်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေမကြသေးတဲ့သတင်းပတ်တွေမှာအရှိန်မြင့်လာနေတာနဲ့အမျှနိုဝင်ဘာလတည်းကျင်းပမဲ့လွတ်တော်ယူကောက်ပွဲတွေပေါ်ရိုက်ခတ်မဲ့အလားအလာတွေလည်းရှိနေပါတယ်သမ္မတရဲ့မဲဆွယ်ပွဲတာဝန်ခံဟောပေါ်မနာဖော့ကတော့မနေ့တုန်းကပဲဝါရှင်တန်ပြည်ထောင်စုတရားရုံးတစ်ခုကိုလာရောက်ခဲ့ပြီးရုရှားရဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကထပ်မံတရားစွဲဆိုထားတဲ့ဆွဲချက်တွေအတွက်အပြစ်မရှိကြောင်းရှောက်လဲသွားခဲ့ပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာအကဲခတ်ဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂလက်တော့တွင်ရမှုချုပ်အန်ဒရူးကီလ်မိုဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုမနှက်ပြန်သွားရောက်ဖို့ရှိနေပါတယ်ဒုက္ခသည်တွေကိုလိုနီထိုင်နေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်နဲ့တကားမျိုးတော်တွေကိုလေ့ရကျသွားရောက်မှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါကော့ခ်စ်ပါဘဇားကိုသွားရောက်ရမှာတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံသွားမှာပါ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လွှင့်ရမှုကကိုသားညုံဖြစ်ပြီးတော့အင်ဂျင်နီယာက Linus Rinkus ဖြစ်ပါတယ် VOA American သံညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25 MHz တို့ကနေထုတ်လွှင့်ပေးခဲ့တာပါနောက်2နာရီအကြာည9နာရီခန့်နေ10နာရီအထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington. From Washington.